ီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့ဝဲတွေစုစည်းပြီးတော့ဖွဲ့စည်းလိုက်တဲ့ညွန်ပေါင်းအဖွဲ့ရဲ့ခေါင်းဆောင်အဖြစ်အလေအလတ်ယူဆရှိတဲ့ဘာသာရေးဆရာတဦးဖြစ်တဲ့မတ်အယ်ခတ်တစ်ကိုခေါင်းဆောင်အဖြစ်ရွေးချယ်လိုက်ကြပါတယ်အယ်ခတ်တစ်ဟာဒမတ်စကတ်မြို့မှာရှိတဲ့အူမော်ယက်ဗလီကျောင်းမှာအစ္စလမ်ဘာသာရေးဆရာတယောက်ဖြစ်ခဲ့ပြီးအခုနှစ်ထဲမှာနိုင်ငံကနေထွက်ခွာလာသူဖြစ်ပါတယ်တိုင်းပြည်ကနေထွက်ခွာမလာခင်မစ္စတာဘာရှာအယ်အာဆတ်ကိုပြစ်တင်ဝေဖန်မှုတွေပြုလုပ်ခဲ့တဲ့အတွက်သူဟာအကြိမ်ကြိမ်ဖမ်းဆီးခံခဲ့ရသူလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ဒိုဟာမြို့မှာပြုလုပ်တဲ့စီးရီးယားအတိုက်ခံအဖွဲ့စည်းတွေရဲ့အစည်းအဝေးအတွင်းစီးပွားရေးသမား Riyad Said နဲ့လူသီများထင်ရှားတဲ့အမျိုးသမီးအရေးလှုပ်ရှားသူ Suhaya El Atassi တို့ကိုညွန်ပေါင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌတွေဖြစ်ရွေးချယ်လိုက်ကြပါတယ်။CF ဟာအမေရိကန်ကအကြံပြုထားတဲ့ပြည်တွင်းကပြပမှာပါရှိတဲ့အတိုက်ခံအင်အားစုတွေအားလုံးကိုကိုစားပြုတဲ့အဖွဲ့တစ်ခုဖွဲ့စည်းဖို့တိုက်တွန်းနှိုးဆော်ခဲ့သူဖြစ်ပါတယ်။တရုတ်နိုင်ငံကတော့အခုလိုစီးရီးယားအတိုက်ခံအဖွဲ့စည်းတွေစုစည်းပြီးညွန်ပေါင်းအဖွဲ့ဖွဲ့စည်းလိုက်တဲ့အချိန်မှာပဲစီးရီးယားနိုင်ငံအတွင်းပြည်တွင်းစစ်မှာပါဝင်ပတ်သက်နေသူတွေအားလုံးကိုညှိနှိုင်းဆွေးနွေးကြဖို့တနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်ခင်ဗျာ။